ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဗာဆန်ညာကျွန်းကိုပို့တဲ့အပေါ်တိကျလွတ်လပ်တဲ့ဆန်းစစ်မှုတွေလုပ်ပြီးဒီလူတွေအနေနဲ့သူတို့ရဲ့ဆန္ဒအလျောက်သွားတယ်ဆိုတာကိုအတည်ပြုဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်1642ယောက်ကိုဗာဆန်ညာကျွန်းကိုဘင်္ဂလားဒေ့ရှ်အစိုးရကရွှေ့ပြောင်းပေးခဲ့တာဖြစ်ပါတယ်။ဒီလူတွေကိုအဲ့ဒီကျုံးမှဘေးကင်းလုံခြုံစွာထားနိုင်ဖို့အတွက်တင့်တော်ရလားဆိုတာကိုအတည်ပြုဖို့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့အကဲဖြတ်ချက်မှာပါပဲရွှေ့ပြောင်းလိုက်တဲ့အပေါ်မှာစိုးရိမ်နေလို့တောင်အန်ဒရူးစ်ကပြောပါတယ်။ဗာဆန်ညာကျုံးနဲ့ပတ်သက်ပြီးကုလသမဂ္ဂဆိုပြတဲ့အကဲဖြတ်ချက်ရဲ့ရလဒ်ပေါ်မှာအခြေခံပြီးဒုက္ခသည်တွေပြန်လည်နေရာချထားရေးအစီအစဉ်ကိုလှုပ်ဆောင်ဖို့နဲ့အဲ့ဒီကျုံးကိုရွှေ့ပြောင်းသွားတဲ့သူတွေဟာသူတို့ရဲ့ဆန္ဒလျောက်သွားတယ်ဆိုတာကိုအတည်ပြုဖို့အတွက်တရားလွတ်လပ်တဲ့နိုင်ငံကအစီအစဉ်အတည်ပြုမှုတွေလုပ်ဖို့လူခွင့်ထူးကိုယ်စားလှယ်အန်ဒရူးစ်ကဘင်္ဂလားဒေ့ရှ်အစိုးရကိုလည်းတိုက်တွန်းလိုက်ပါတယ်။တချို့ရွှေပြောင်းနေရချထားမှုတွေဟာသူတို့ရဲ့ဆန္ဒမပါဘဲလှုပ်ဆောင်ခဲ့တယ်ဆိုတာတွေနဲ့ပတ်သက်ပြီးတော့လည်းသူ့အနေနဲ့စိုးရိမ်မိပြီးဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းဒီဒုက္ခသည်တွေအတွက်တခြားရွေးချယ်စရာနည်းလမ်းတွေကိုလှုပ်ဆောင်ပေးတင်တယ်လို့ပြောပါတယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာကမြန်မာနိုင်ငံကနေစတင်ပေါ်ထွက်လာတာဖြစ်ပြီးဒါကိုမြန်မာနိုင်ငံကပဲဖြေရှင်းရမှာဖြစ်ကြောင်းဒီဒုက္ခသည်ပြဿနာကိုအဆုံးသတ်ဖို့အတွက်မြန်မာနိုင်ငံမှာကျင့်ဝတ်ပိုင်းအရာရောတရားဥပဒေပိုင်းအရာပါတာဝန်ရှိတယ်လို့သူကပြောပါတယ်။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံနားလည်မှုစာချုပ်လာတွေကိုလက်မှတ်ရေးထိုးပြီးဒုက္ခသည်တွေကိုစီစစ်လက်ခံဖို့ပြီးခဲ့တဲ့နှစ်တည်းကစတင်လှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ။